မြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာစာတင်တိုက်တွေအများပြားတည်ရှိရာမကွေးတိုင်းပခုတ်ကူမြို့မှာသံဃာတော်တွေကဥဆောင်ပြီးလူလူစာဝန်ရေးကြက်တဲမှုနဲ့ဖိနှိပ်မှုတွေကင်းဝေးစေရေးမေတ္တာပို့ဆန္ဒပြလမ်းလျှောက်ပွဲတစ်ခုဖြစ်ပွားခဲ့ပါတယ်။သံဃာတော်တွေကိုအားပေးကြတဲ့လူလူပိတ်သက်များပြားတဲ့အတွက်လူမျိုးရင်းတပ်ဖွဲ့ဝင်တွေကတနက်တွေပြစ်ဖောက်ပြီးသံဃာတော်တွေကိုလည်းစွမ်းအရှင်အဖွဲ့တွေရောသံဃာနာယကအဖွဲ့ဝင်တွေကပါအတင်းဝင်ရောက်ရိုက်နှက်လူစုခွဲခဲ့ပါတယ်။သံဃာတော်တို့ဖမ်းဆီးခံခဲ့ရပြီးဒဏ်ရာရတာတွေလည်းရှိပါတယ်။၎င်းမြို့မှာရောက်နေတဲ့ VOA ဝိုင်းတော်သားဦးသိန်းထိုင်ဦးကဆက်ပြီးတော့တင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒီနေ့ပခုတ်ကူမြို့မှာဒီနေ့နေ့လေကလူချင်းချင်းနှိမ့်ဆက်ချင်းကင်းဝေးကြပါစေဆိုပြီးတော့မေတ္တာပို့စီတန်းလမ်းလျှောက်ခဲ့တဲ့တန်ဃာတော်တွေရှိုင်းနဲ့ခံရတဲ့အကြောင်းကိုမျက်မြင်သက်သေတယောက်ကအခုလိုပြောပါတယ်
။နှစ်နာရီလောက်မှာသာသနာဝိပုလာရာမမန္တလေးတိုက်ကနေပြီးတော့ဗိုလ်ချုပ်လမ်းအတိုင်းအရှိကိုကြီးတက်လာတယ်ပေါ့နော်။အလေတိုက်ဆိုတာမဟာဝိတုဒ္ဒရာမအလေတိုက်အလေလိုက်ကကိုတော်ကြီးဝင်ခေါ်တယ်။ဗောဓိမန္တန်ကျောင်းကလည်းစာတင်တိုက်တယ်။အဲ့ဒီကကိုတော်ကြီးဝင်ခေါ်တယ်။မဟာဝိဇ္ဇာရာမတိုက်ရောက်တော့အလုံးပေါင်းတန်ခါ900ကျော် 600 လောက်ဖြစ်သွားတယ်။ပေါက်လန်းရောက်တော့ပေါက်လန်းကနေပြီးတော့သူအနောက်ကိုမြေတာတုတ်မြေတာပို့တာပေါ့နော်။လူချင်းချင်းနှိမ့်ချက်ချင်းကင်းဝေးကြပါစေလို့အဲ့လိုမျိုးတွေယူရပြီးတော့ဒီပါတွေ၅ပါတွေတန်းစီပြီးတော့ပေါက်လန်းတိုင်းနောက်လျှောက်တော့မီးပွိုင်းလမ်းစုံကနေပြီးတော့စစ်တပ်တပ်စိတ်နဲ့စိတ်သားလောက်ရှိမယ်။အဲ့ကောင်တွေကနေပြီးတော့ထောင်းပစ်တယ်။ဘိုးဘော်ကို10ကျက်လောက်ထောင်းပစ်တယ်။ထောင်းပစ်ပြီးတော့အောက်ကနေပြီးတော့ဝင်ဖမ်းတယ်
တန်ဃာတော်တွေကိုဝေရောက်ဖမ်းဆီးခဲ့တဲ့အတွက်အနည်းဆုံးတန်ဃာတော်3ပါးဖမ်းခံခဲ့ရပြီးတချို့တန်ဃာတော်တွေကိုဓာတ်တိုင်မှာဂျိုးနဲ့တုတ်ထားတာကိုတွေ့ရတယ်လို့မျက်မြင်သက်သေတန်ဃာတော်တစ်ပါးကလည်းခုလိုမိတ်ကြပါတယ်
။ဟုတ်ကဲ့လို့လည်းတို့ပြေးကြတယ်ပေါ့နော်။3ပါးလောက်တော့နေတယ်ပေါ့။ဖမ်းမိသွားတယ်ပေါ့သူတို့။နေနေပိုင်းနဲ့ရိုက်နေတယ်ပေါ့နော်။ကောင်းနေပါလေ။ဟုတ်ကဲ့လို့ကြောင့်တခါပေါ့။အဲ့မှာဆိုင်တစ်ဆိုင်မှာနေသွားပြန်မှာသူတို့ဓာတ်တိုင်မှာပေါ့နော်။အဲ့နည်းနည်းပိုင်းလောက်ဓာတ်တိုင်မှာသူတို့ဂျိုးတုတ်ထားတွေ့ရပေါ့နော်။အဲ့ကျိုးတော့တိတ်တော့အဲ့အမန်ကကြောင်းတဲ့ကိုနောက်ခေါ်သွားတယ်ပေါ့
မြစ်တာဘုစီတန်းလမ်းလျှောက်ခဲ့တဲ့တန်ဃာတော်တွေကိုဖမ်းဆီးသူတွေထဲမှာပခုတ်ကူမြို့နယ်စစ်တပ်အပြင်ပခုတ်ကူမြို့နယ်တန်ဃာနာရကအဖွဲ့ကဥက္ကဋ္ဌဆရာတော်ဥတေဇောဘာသာကိုယ်တိုင်ဦးစီးပြီးဖမ်းဆီးခဲ့တာလို့လည်းမျက်မြင်သက်သေတယောက်ကအခုလိုပြောပါတယ
်ဥတေဇောဗျသူကလူအုပ်ထဲကိုဝင်ပြီးတော့ဟိုအာနာပိုင်အနေနဲ့သူကပါလာတာပေါ့ဗျာအာနာပိုင်ရဲ့သူရဲ့သူနောက်ကသူတပည့်တယောက်ရဲ့ပါလာပြီးတော့ဒီဖုန်းဖုန်းကြီးသူအုပ်စုထဲမှာဒီမှာထိတ်ဆုံးအရေးတေးရရလို့မဟုတ်ပဲမဲ့အလေကောင်ဝင်ပြီးတော့အဲ့ကောင်ဖန်ဆိုသူကိုယ်တိုင်လည်းဝင်ဖန်တယ်သူအနာဘယ်နေရောသူနောက်ကသူတပည့်ရောဖန်တယ
်ပခုတ်ကူမျိုးမှာမြစ်တာပုတ်စီတန်းလမ်းလျှောက်ခဲ့တဲ့တန်ဃာတော်တွေရိုက်နဲ့ခံခဲ့ရတာကိုမျက်မြင်သက်သေတွေ့ခဲ့တဲ့နောက်ထပ်တန်ဃာတော်တစ်ပါးကိုလည်းပြည်ွေကဆက်သွယ်မေးမြန်းခဲ့ပါတယ
်ဟိုဒကာဒကာမတွေကြမ်းမာဖို့ချမ်းသာဖို့အဲ့လိုမျိုးတွေမြစ်တာပုတ်လေးတွေရွတ်တာပေါ့အဲဒီသူလူမျိုးကြီးတန်ဃာတမက်ဖြစ်ဖွဲ့ဆိုတော့မှသူတို့ဥဆောင်ပြီးတော့မှလမ်းလျှောက်ပြည့်ရွတ်တဲ့သဘောပါတယ်မေတ္တာပို့တာပါပဲမင်းဝင်းစရာတော့ကြီးရဲ့ဟိုအရရှိမြန်တာတိတာပရဏမေတ္တာပို့ဒါလေးတွေကိုမေတ္တာပို့ကြတာပါမေတ္တာပို့တော့မြို့နယ်ဥက္ကဋ္ဌဆရာတော်နဲ့တမန်မှုနဲ့အဲ့လိုမျိုးဝင်ပြီးတော့မှတားကြပြူကြရင်လည်းအဲ့လိုမျိုးလူစုကွဲသွားတော့ပေါ့ဒကာကြီးကတချို့ကိုတော်လေးတွေဟိုရဲဘော်လေးတွေတချို့ကတနတ်တင်လေးပါလေးနဲ့နည်းနည်းပါးပါဆုံးမချင်းချောက်ကြလေးတွေစားအရှင်အဖွဲ့တွေနဲ့အဲ့လိုမျိုးဖြစ်သွားတော့ဟိုတော့လူစုကွဲသွားပါလေ
ဟိုရိုက်နဲ့ခံရတယ်ဆိုတော့ဟိုထိခိုက်တင်ရရတာမျိုးတွေရောရှိပါသလားဗျအဲ
အเจ้าမှတပတ်ပြန်ရောက်တာတော့နည်းနည်းဟိုတနတ်တင်နဲ့သူတစ်ချက်ဆောင်ခံရတယ်ပြောတယ်ဟိုဖူးရောင်တဲ့ပုံစံလေးပါပဲတအားကြီးဟိုအနာတရားကြီးမဖြစ်ပါဘူးခုသတင်းဖြစ်နေတာတော့ဆေးရုံမှာသုံးပတ်တင်ရတယ်ဗာညာပေါ့ဒီဒါလည်းမတိတော့မတိကြသေးပါဘူ
းဟိုအဖက်ခံရတယ်ဆိုတဲ့တန်ဃာတော်တွေရောပြန်လွတ်တာမျိုးရှိပါသလားဗျအ
ဲအဲ့ဒါလေးနဲ့ဦးသိန်းတို့စီကတပတ်ကတော့ပြန်လွတ်လာပြီပေါ့ဒီကြံတဲ့ဥစ္စာအခုတော့မဆုံးတော့မဆုံးတတ်သေးဘူးတခါကြီးက
အခုလိုတန်ဃာတော်တွေကနေပြီးတော့မြစ်တာပို့ချီတက်တယ်အရိုက်ခံရတယ်ဆိုတဲ့အခါကျတော့ဘေးမှာရောလူတွေကကြီးကြလားဗျာသူတို့တုံ့ပြန်မှုရောဘယ်လိုရှိလဲနောက်ပြီးတော့ရိုက်တဲ့လူတွေကရော
ဟိုလူတွေကလည်းအဲ့လိုမျိုးပေါ့မပန်နိုင်ဘူးပေါ့လေအဲ့လိုမျိုးကြောက်နေတဲ့အခါကျလူတွေလည်းအဲ့လိုမျိုးဘေးကနေကြီးတဲ့အနေထားတော့တောင်းကြော်နေပါတော့ရှိမှာပေါ့အဲနောက်တစ်ပြေးတစ်ပြေးများလဲလာရောလူစုကွဲသွားတော့ပေါ့အဲဒီကတော့စားရှင်အမိခံပေါ့နော်သူတို့ဟိုမီဒီယာလောကမှာဖြစ်နေတဲ့ပတ်စံပြီးပြီးငှားတယ်ဆိုတဲ့လူတွေဖြစ်မှာပေါ့ဗျာ
မြန်မြန်သက်သေမြို့ကန်တယောက်ကတော့တန်ဃာတော်တွေကိုရိုက်နေခဲ့သူတွေကဆက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့ဝင်တွေနဲ့စွာအရှင်တွေဖြစ်တဲ့အကြောင်းအခုလိုပြောပြသွားပါလိမ့်ခင်ဗျာ
။ကျန်းခွင့်တွင်မူဘူလောင်ဝင်းနိုင်ကကျွန်တော်တို့ဖုန်းကြီးနှစ်ပါးအပြင်ကိုထွက်သွားတာဟိုကောင်နှစ်ကောင်ဟိုကောင်နှစ်ကောင်လိုက်ဆန်းဆိုပြီးအဲ့ကောင်အဲ့ဒီဘူလောင်ဝင်းနိုင်အဖမ်းခံပြီးတော့စွာအရှင်ကနေပြီးတော့အဲ့ဒီဖုန်းကြီးနှစ်ပါးကိုတက်တိုင်ကိုကျိုးတုပ်ပြီးရိုက်တာရိုက်တဲ့လူကအဲ့ဒီကိုစွာအရှင်မတ်တိတ်တဲ့စွာအရှင်နှစ်တစ်ခမောင်ဝင်းဆိုတဲ့နာမည်ကိုအတိအကျပြောနေတယ်ဗျ။
အခုကမြို့ကန်တူကိုဦးသိန်းထိုင်ကဆက်သွယ်နေနိုင်ခဲ့တာပါ။ဖြတ်တလို့မြန်မာနိုင်ငံတဝန်းဖြစ်ပွားနေတဲ့ဆန္ဒပြမှုတွေထဲမှာဒီကနေ့ဖြစ်တဲ့ဟာသံဃာတော်နဲ့လူထုပါဝင်မှုအင်အားအကြီးဆုံးဖြစ်ပြီးလူမျိုးရေးတပ်ဖွဲ့ဝင်တွေဘက်ကလည်းပထမဆုံးတနက်ပြစ်ဖောက်ချင်းချောက်ခဲ့ရတာလည်းဖြစ်